ရခိုင်ပြည်နယ်မှာအခြေခံပညာကျောင်းတွေဖွင့်လှစ်နိုင်ဖို့နဲ့ကျောင်းဥပဒေရောက်ကုန်မှုအတွက်ပညာရေးဝန်ထမ်းတွေအားလုံးဒီကနေ့စတင်ပြီးပုံမှန်ကျောင်းထည့်ရမယ်လို့ရခိုင်ပြည်နယ်ပညာရေးမှုရုံးကမနေ့ကထုတ်ပြန်လိုက်ပါတယ်။စစ်ထက်အာဏာသိမ်းပြီးနောက်မြန်မာနိုင်ငံဟွန်းအာဏာရှင်စန့်ကျင်တဲ့လှုပ်ရှားမှုတွေကြီးထွားလာနေပေမဲ့လည်းရခိုင်ပြည်နယ်တစ်ခုတည်းမှာပဲပညာရေးဝန်ထမ်းတွေဒီကနေ့ကစပြီးကျောင်းပုံမှန်တက်ရမယ်ဆိုတဲ့အပေါ်ပညာရေးဝန်ထမ်းတွေကြားစိုးရိမ်မှုတွေလည်းရှိနေတာပါ။ပေါတော်မျိုးနယ်ကမူလာတန်းပြကျောင်းဆရာမတူဦးကတော့ဒီကနေ့ကျောင်းပြန်တက်ဖို့ကြောင့်ကိုမနေ့ကညနေပိုင်းကဖုံးဆက်လာတယ်လို့ပြောပါတယ်။
ဟုတ်ကဲ့ရှင်အမနေ့ကကြတော့ကျမတို့တာဝန်ခံကျောင်းအောက်ကပေါ့နော်အကျောင်းကျန်ပိုင်းရဖုံးဆက်တယ်ကျမရဲ့မနေ့ပြန်ကျောင်းကိုအရောက်လာရမယ်လို့ပြောတယ်ရှင်ဟုတ်စာတင်ရတယ်လို့တော့မပြောဘူးသူတို့လေးဟာအထက်ကဒီမြို့နေပညာရေးမုံယုံကညွန်ကြားလို့ကျမတွေကိုကျောင်းကိုနည်းနည်းလေးအရောက်ခေါ်ထားရမယ်ဆိုလို့ခေါ်တာပြီးပြောရှင်ဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းပုံနှကြုံမြို့နယ်ပညာရေးမှုဦးညီထွေးကတော့ပိတ်ထားတဲ့ကျောင်းတွေဥပဒေရောက်ကောင်းဖို့နဲ့ကျောင်းပြန်ဖွင့်နိုင်ဖို့အတွက်ဆရာဆရာမတွေကိုကျောင်းထွေးဖို့ခေါ်ရတာဖြစ်တယ်လို့ပြောပါတယ
်မဟုတ်ဘူးဒီလိုပါအရင်ဆုံးကတည်းကပါကျောင်းဥပဒေရောက်ကောင်းဖို့အတွက်ဆရာကြီးနဲ့ဆရာဆရာမတွေကကျောင်းမှာနေပြီးတော့ဆောင်ရမယ်ဆိုတာရှိပြီးသားပါလေဒါကလေမဟုတ်ကျောင်းမှာနေရမယ်တဖို့ပါမဟုတ်ကြောက်ဥပဒေကောင်းလုံးနေရမယ့်သဘောပါအဲ့လိုသဘောပါဝန်ထမ်းကဝန်ထမ်းနေရမယ့်ရှိနေရမယ့်သဘောပါပဲပုံမှန်ပါပဲပုံမှန်ပါပဲ
တနင်္ဂနွေလုံးအတိုင်းတန်တဲ့အာဏာရှင်ဆိုးရွားကိုစန့်ကျင်တဲ့လှုပ်ရှားမှုတွေဟာလည်းကြီးထွားလာနေသလိုသက်ဆိုင်ရာဌာနဆိုင်ရာဝန်ထမ်းတွေကလည်းအနုနည်းနဲ့အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုတွေမှာပါဝင်လာကြပါတယ်။ရခိုင်ပြည်နယ်ပေါက်တော်မြို့နယ်ကမူလာတန်းပြဆရာမတူကလည်းညွှန်ကြားချက်အတိုင်းကြောင်းတော်တက်မှာမဟုတ်သလိုစစ်အာဏာရှင်လက်အောက်မှာဝန်ထမ်းဆက်မလုပ်ဖို့ဆုံးဖြတ်ထားတယ်လို့ပြောပါတယ်
မတော်ပါဘူးရှင်ဒီမှာမတော်ဘူးလုံးဝမတော်ဘူးဆုံးဖြတ်ထားပါတယ်ဘာကြောင့်လဲဆိုတော့ခုကဒီစစ်တပ်ကအာဏာသိမ်းထားတယ်ဆိုတော့ကျမတို့ဟိုကျောင်းကိုတော်လိုက်လို့ရှိရင်သူတို့ကိုထောက်ခံတယ်လို့ဖြစ်သွားမယ်ဆိုတော့ကျမအနေနဲ့ကကြတော့စစ်အာဏာရှင်ကိုလုံးဝဆန့်ကျင်တယ်ကန့်ကွက်တယ်အဲကြောင့်မို့စီတီအန်လုံးမေလို့ဆုံးဖြတ်ထားတယ်ပေါ့နော်သူတို့အုပ်ချုပ်တဲ့လက်အောက်မှာကျမအလုံးမလုပ်ရှင်ဘူးပေါ့နော်အဲကြောင့်ကျောင်းကိုလုံးဝမတော်ပါဘူးဟုတ်အဲ့လိုမျိုးပြပြတသားတခုခုဆုံးဖြတ်ရမယ်လို့ရှိရင်တော့အဲ့လိုပြပြတသားအလုံးထွက်နေတော့အဲ့လိုမျိုးတော့ဆုံးဖြတ်ထားတယ်ရှင်ဟုတ်ကဲ့
မြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုပြီးခဲ့တဲ့ရက်သားဆိုရလက်ထက်မှာကတည်းကကိုရိုနာဗိုင်းရဲ့ကူးစက်မှုတွေကြောင့်ပိတ်ထားခဲ့ရတာဖြစ်ပြီးလက်ရှိမှာတော့တနင်္ဂနွေလုံးအတိုင်းအတာနဲ့အခြေခံကျောင်းတွေကိုဖွင့်လှစ်နိုင်ဖို့ဆောင်ရွက်နေတယ်လို့လည်းရခိုင်ပြည်နယ်ပညာရေးမှူးရုံးကထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ